မြန်မာနိုင်ငံမှာစစ်အစိုးရဆက်ဆက်စင်စါပိတ်ပင်ခံခဲ့ရလို့ခင်းကျင်းပြသခွင့်မရခဲ့တဲ့ပကြီကားတချို့ကိုပထမဆုံးအကြိမ်ဖြစ်ပြပမှာပြသဖို့အစီအစဉ်နေပါတယ်။ Band in Burma လို့အမည်ပေးထားတဲ့ဒီပကြီပြပွဲကိုဟောင်ကောင်မှာဒီနှစ်အောက်တိုဘာလကုန်ပိုင်းကနေဒီဇင်ဘာလဆန်းအထိနှစ်ကြိမ်ခွဲပြီးတော့ပြသသွားမှာပါ။ပြပွဲစီစဉ်သူနဲ့ပကြီဆရာတွေကို VOA မြန်မာပိုင်းသတင်းတိုက်မတ်သိန်ကီလင်ကတွေ့ဆုံမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
စစ်စိုးရလက်ထက်မှာပြတာခွင့်ပိတ်ပင်ခံခဲ့ရတဲ့ပကြီကားတွေပကြီစရာတွေကိုစာတမ်းပြုစုကမှတဆင့်တိခဲ့ရပြီးမြမပြည်ရဲ့စင်စာစနစ်ကိုစိတ်ဝင်စားလို့လေ့လာခဲ့ရတာနဲ့ပိတ်ပင်ခံခဲ့ရတဲ့ပကြီကားတွေကိုစူးစီးပြီးခင်းကျင်းပြသဖို့စူးစမ်းခဲ့တာလို့ပြပွဲစီစဉ်သူမယ်လစ်ဆာကောက်ဆန်ကပြောပါတယ
်။ I was researching for my paper and as I was talking to the artists about censorship,They were showing me their paintings that were censored or telling me about the paintings that
တူပွဲလုံစာတမ်းပြုစုနေတုန်းပကြီစရာတွေနဲ့စင်စာစနစ်အကြောင်းဆွေးနွေးတဲ့အခါပိတ်သိမ်းခံရတဲ့ပကြီကားတွေအကြောင်းရှင်းပြပါတယ်တဲ့အဲ့ဒီကလေးကသူ့မှာစင်စာထီထားတဲ့ပကြီကားတွေပကြီစရာတွေစီရင်ရှိခဲ့တယ်လို့ဆိုပါတယ်အခုပြပွဲလုပ်ဖို့စိတ်ကူးရတဲ့အခါမှာလဲပြတာခွင့်ပိတ်ခံခဲ့ရတဲ့အခြားပကြီစရာတွေနဲ့ပကြီကားတွေကိုပါတစုတစည်းနဲ့တွေ့ခွင့်ရခဲ့ရပါတယ်တဲ့ဒီပကြီပြပွဲဖြစ်မြောက်ဖို့နှစ်နှစ်လောက်အချိန်ယူခဲ့ရပြီးကားပေါင်း90လောက်ပြမှာပါတေချာတာတစ်ခုကဒီပြပွဲမှာပြပစ်ခဲ့ပြီးမယ်လေအခြားစိတ်ဝင်စားဖို့ကောင်းတဲ့စင်စာထိခဲ့တဲ့ပကြီကားတွေပကြီစရာတွေအများကြီးရှိနေသေးတယ်လို့ယုံကြည်တဲ့အကြောင်းပြောပြသွားတာပါစစ်အစိုးရအဆက်ဆက်ဖိနှိပ်မှုတွေကြောင့်အရေးခင်းနေဖြစ်တဲ့အခါတိုင်းခံစားချက်စိတ်ကူးတွေကိုတရုတ်ဖော်နိုင်ခဲ့ပေမဲ့ပကြီလောကစင်စာတင်ကျပ်ခဲ့တာကြောင့်ခင်းကျင်းပြသခွင့်မရခဲ့ကြပါဘူးကိုယ်တိုင်ရေးပုံမှုကြောင့်စင်စာထိပ်ပြီးပိတ်သိမ်းခံခဲ့ရတဲ့အကြောင်းကိုအခုလာမယ့်ဟောင်ကောင်ပြပွဲမှာပကြီကားနှစ်ကပြသမယ့်ဆရာသိဒ္ဓိကသူ့အတွေ့အကြုံကိုပြောပြပါတယ
်အဲ့ဒီနန်းနီဆက်မီစင်မာတော့တော့ကားလည်းအပိတ်ခါလည်းလူလည်းပါတော့အဲ့ဒါအဲ့ကားကိုသူတို့တိမ်ကြတယ်လူလည်းတပတ်လောက်တော့ကြာတယ်ကျွန်တော်တို့ဒီဘဟန်ပေါင်ထရီမှာကျွန်တော်တို့ခေါ်တာခေါ်ပြီးအဲ့မှာကျွန်တော်ကားမှာပါတဲ့ insulation ညာအကုန်ဖြည့်ဆည်းခံတခုမှမရတော့ကျွန်တော်ယခုမူရင်းကြံနေတဲ့ပကြီကားကြီးတကဆပ်ပော့ထရီတခုပဲကြံနေတယ်အဲ့ဒါတော့သူတို့ကဖြစ်မလို့လို့တော့ကျွန်တော်မနေ့တောင်းပါထားအဲ့ဒါကြံနေတယ်
ပကြီစရာတွေဟာပြည်ရင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုထင်ဟပ်ပြီးအမှုပညာအနေနဲ့တဆင့်ပြည်သူတွေကိုချပြလေးရှိပါတယ်။လက်ပတောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်ပြီးစစ်တပ်ပိုင်းဥပိုင်လီမိတက်နဲ့တရုတ်ဝမ်ပောင်ကုမ္ပဏီတို့ကိုကန့်ကွက်ခဲ့တဲ့ဒေသခံလူလူလှုပ်ရှားမှုနဲ့ပြည်ဖုံးကြီးအရေးဖြစ်နေချိန်မှာကိုယ်တိုင်သွားရောက်ပြီး performance တရုတ်ဖို့ပြသခဲ့တဲ့ဆရာမြင့်ဆိုးကအရင်ကစင်စာမလွတ်ခဲ့တဲ့အမှုပညာတွေကိုပြသဖြစ်ခဲ့တဲ့အကြောင်းအခုလိုပြောပြပါတယ်။
မမတော့တကယ်လည်းကြာတော့ဒက်ဘရောင်းဆိုတော့ပုံလည်းတိတ်ကွနားမလည်ဘူးလေတွားကြမယ်ဆိုတော့အတိတ်ပဲသိတယ်။ဒါပေမဲ့တကယ်ကြာတွားတဲ့အခါကျတော့အဲ့မှာကိုကတကယ်ယင်နေမှလည်းလိုက်ရလဲခံလာ။သူတို့ရဲ့မြေတွေကိုတိတ်တာသူတို့ရဲ့အိမ်တွေကိုတိတ်တာသူတို့ရဲ့ဖုန်ကြောင်တွေကိုဖျက်ဆီးတာ။ဒါအဲ့အရာမျိုးတွေတွေ့ရတယ်။သူကနောက်ကကျတော့အဲ့သူတို့ကအဲ့ရွာမှာအဲ့ဒီမှာနေရင်းကနေလို့ညဆိုရင်အဲ့ဆက်တန်ကြီးတွေသူကကြားနေလို့ရှိရင်သူတို့ယင်နေမှာဘလောက်ဒီလိုက်ခတ်တယ်ဆိုတော့အံဘလူကားရတယ်ဆိုတော့ကျွန်တော်တို့ကသူတို့နဲ့အတွင်းကြတိကြရအဲ့ဒီခါမှာကျွန်တော်ကပို့ပြီးတော့ create လုပ်တဲ့ခါပို့ပြီးတော့အောင်မြင်ပို့ဖြစ်တာပေါ့နော်သူတို့ရဲ့ရင်ထဲကဥစားကိုကျွန်တော်သိရတဲ့အတွက်
ပိတ်သိမ်းခံခဲ့ရတဲ့ပကြီကားတွေဟာများသောအားဖြင့်နိုင်ငံရေးတရုတ်ဖော်ပုံ၊ဘာသာရေးတရုတ်ဖော်ပုံနဲ့ဝလစ်စလစ်ပုံတွေဖြစ်ပြီးအယောင်တွေကိုအခြေခံပြီးတော့လေပြသခွင့်ပိတ်ခံရတဲ့ပကြီကားတွေရှိခဲ့ပါတယ်။1962ခုနှစ်ကနေ2011ခုနှစ်ထိပိတ်သိမ်းခံခဲ့ရတဲ့ပကြီကား90ခန်းပြသမဲ့ Band in Burma ပကြီပြပွဲကိုအောက်တိုဘာ20ရက်နေ့ကနေ November 9ရက်နေ့ထိတစ်ချိန်၊ November 29ရက်နေ့ကနေ December 1ရက်နေ့ထိတစ်ချိန်ပကြီဆရာတွေကိုယ်တိုင်ပါဝင်ပြီးဟောင်ကောင်မြို့မှာတွားရောက်ပြသမှာဖြစ်ပါတယ်ရှင်။